စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာပိုလန်နိုင်ငံသားသတင်းတောက်တဦးအဖမ်းဆီးခံထားရကြောင်းပိုလန်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်။ဒါဟာမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးဒုတိယမြောက်အဖမ်းခံရတဲ့နိုင်ငံခြားသတင်းတောက်ဖြစ်ပါတယ်။ပိုလန်ကောင်စစ်ရုံးကဆက်သွယ်ဖို့စ조사နေတဲ့အပြင်သူ့ရဲ့ကျန်းမာရေးနဲ့တရားရေးအခြေအနေဆိုင်ရာအချက်လက်တွေကိုရဖို့စ조사နေကြောင်းနဲ့ဒီအဖမ်းခံနေရတဲ့ပိုလန်နိုင်ငံသားကိုကူညီဖို့ဆောင်ရွက်နေတယ်လို့ပိုလန်နိုင်ငံခြားရေးရုံးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပိုလန်သတင်းမီဒီယာတွေမှာတော့အဖမ်းခံနေရတဲ့သတင်းတောက်ဟာရောဘတ်ဘူဂျီဖြစ်ကြောင်းဖော်ပြနေပေမဲ့ပိုလန်နိုင်ငံခြားရေးဝန်ကြီးဌာနကတော့အတိမပြုပေးသေးကြောင်း Reuters သတင်းမှာဖော်ပြပါတယ်။ပိုလန်နိုင်ငံသားသတင်းတောက်ဟာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းမှုတွေကိုသတင်းယူနေရင်ရှမ်းပြည်နယ်တောင်ကြီးမြို့မှာရိုက်နှက်ဖမ်းဆီးတာခံခဲ့ရတယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြပါတယ်။အရတားအစိုးရကိုဖမ်းဆီးဖယ်ရှားပြီးဖေဖော်ဝါရီ1ရက်နေ့ကစအာဏာယူခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဟာပြည်သူတွေနဲ့သတင်းသမားတွေရဲ့နဂိုရှီယန်းဆွဲလွတ်လပ်ခွင့်ကိုထိန်းချုပ်နိုင်ဖို့အတွက်တင်းကျပ်တဲ့ညွှန်ကြားချက်တွေဥပဒေပုံမှန်တချို့ပြင်ဆင်ဖြည့်ဆွက်တာတွေလုပ်ခဲ့တယ်လို့သတင်းတောက်တွေကိုရိုက်နှက်ဖမ်းဆီးတာတွေပါလုပ်ခဲ့တာပါ။တစ်ချိန်တည်းမှာပဲရန်ကုန်မြို့မှာတောက်ကြနေကအဖမ်းဆီးခံသတင်းတောက်9ဦးအတွက်တရားရုံးတစ်ခုကိုတန်ရုံးအရာရှိတူတွားရောက်ခဲ့တယ်လို့အမေရိကန်တန်ရုံးကပြောပါတယ်။မီဒီယာဟာပြည်သူတွေဆုံးဖြတ်ချက်ချဖို့အတွက်အသည့်ကျွဲစီတာကြောင့်အရေးပါတဲ့အပြင်သတင်းမီဒီယာကိုနှုတ်ပိတ်ပြီးအာဏာသိမ်းစစ်ဖက်အရာရှိတွေရဲ့ဆက်ဆုပ်ဖွဲ့လုပ်ရက်တွေအတွက်ကဘာကရောမြန်မာပြည်သူတွေကပါမိအောင်လုပ်လို့မရအောင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးပြောခွင့်ရ VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အကြမ်းဖက်နှိမ်နှင်းခံရတဲ့အထက်မှာသတင်းရယူနေခြင်းဖမ်းဆီးခံရတဲ့သတင်းတောက်40ကျော်ရှိနေပါတယ်ပြန်လွတ်လာသူတချို့ရှိနေပေမဲ့အမှုဖွင့်ခံထားရသူတွေရှိတယ်လို့ဖမ်းဆီးခြင်းကစပြီးမိသားစုနဲ့တွေ့ခွင့်မရတော့ဘဲချုပ်နှံခံထားရသူတွေလည်းရှိနေပါတယ်